Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွင်ကိုမနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ30နှင့်40နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီမနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမနန္ဒချမ်းပါသတင်းတွေကိုဥဆက်မိုးဝေနဲ့အတူညညာပေးမှာဖြစ်ပါတယ်ရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပြစ်ချခဲ့တဲ့အတွက်တူရကီပေါ်ရုရှားစစ်ပွဲရေးတန်ခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်အမေရိကန်သံမောင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်လက်တွေကိုဗဟိုအစိုးရကစူးစမ်းနေတဲ့ကိစ္စအမေရိကန်စံတော်ချိန်ဒီညတကောင်မှာရပ်ဆိုင်းရတော့မှာပါဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလို့တော့ကိုယ်စားလှယ်တွေကိုအဂတိလိုက်စားမှုကင်းရမယ်ပါတီစီကင်းလိုက်နာမှုမရှိရင်အရေးယူခံရမယ်ဆိုတဲ့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တူဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေကတော့အခုလိုသုံးသပ်ပါတယ်
။ရာဇဝင်လုံးပြည့်လိုက်နိုင်မယ်လို့တော့ကျွန်တော်အာမမခံရဘူးပေါ့နော်။အဲ့လိုယူဆပါတယ်။သို့တော့ကျွန်တော်တို့ပြစ်တဲ့ဖြစ်တဲ့ရာဂိုင်းလုံးဦးတီကျွန်တော်တို့အမတ်တရားလဲစ조사နိုင်ကြလေ
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်မြန်မာအရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒာချမ်းနဲ့ဦးစံမိုးဝေတို့ကကြေညာပေးပါအောင်ရှင
်တူရကီနိုင်ငံကနေရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီနဲ့ဆီးရီးယားနယ်စပ်အနီးမှာပစ်ချခဲ့ပြီးတဲ့နောက်၄ရက်ကြာမှာပဲတူရကီပေါ်စစ်ပွားရေးရာတန်းခတ်မှုတွေလှုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်တူရကီကုန်ပစ္စည်းတချို့တင်သွင်းမှုတွေကိုကန့်သတ်တာရုရှားမှာရှိတဲ့တူရကီလုပ်ငန်းတွေကိုကန့်ထရိုက်နောက်ထပ်ထပ်တိုးမှုတွေတားမြစ်တာနဲ့ရုရှားနိုင်ငံကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေထည့်သွင်းထားတဲ့အရေးယူဒဏ်ခတ်မှုအမိန့်ကိုသမ္မတပူတင်ကစနေနေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီအမိန့်ထဲမှာရုရှားကနေတူရကီကိုစင်းလုံးငါလေရင်ပြန်တမ်းမှုခီးစဉ်တွေရပ်ဆိုင်းဖို့နဲ့တူရကီမှာသွားရောက်လည်ပတ်တာပါဝင်တဲ့ခီးသွားအစီအစဉ်တွေကိုရုရှားခီးသွားကုမ္ပဏီတွေကရောင်းချတာတွေရပ်ဆိုင်းဖို့တွေလည်းပါဝင်ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားစေခဲ့တဲ့အင်ကာနေကရုရှားတိုက်လေရင်ပြစ်ချခံရပြီးကြတဲ့ကရုရှားဘက်ကတူရကီပေါ်လက်စားချေတုံ့ပြန်သွားမယ်လို့ချိန်ချောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်တိုက်လေရင်ပြစ်ချခံရတဲ့အပေါ်မှာလည်းသမ္မတပူတင်ကဒေါသတကြီးနဲ့တုံ့ပြန်ခဲ့တာပါ။မနစ်မနက်ကတော့တူရကီသမ္မတရီဆက်ပ်တေးယစ်အာရိုဂန်ကနေရုရှားတိုက်လေယာဉ်ကိုတူရကီကပြစ်ချခဲ့တဲ့ကိစ္စအပေါ်တကယ်ကိုစိတ်မကောင်းဖြစ်မိကြောင်းနဲ့မဖြစ်ခဲ့ရင်ကောင်းမယ်လို့လည်းပြောဆိုခဲ့ပါတယ်
။ကော်လိုရာဒိုပြည်နယ် Planet Parenthood စီကံမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့အလားတူတနက်အုံပြူတိုက်ခိုက်မှုတွေဟာဒီလောက်ဆိုရင်တော်လောက်ပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါဟာတာမန်ဖြစ်ရိုးဖြစ်စဉ်မဟုတ်ပါဘူး။ဒါကတာမန်အဖြစ်ပြစ်တစ်ခုတစ်ပွဲသဘောမထားနိုင်ဘူးလို့အင်ပီရိုကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကိုအမှန်တကယ်အလေးကယူထားမယ်ဆိုရင်လက်နက်ကင်စရာမလိုတဲ့လူငယ်တွေလက်ထဲကိုလက်နက်တွေရသွားအောင်လမ်းမတွေပေါ်မှာစစ်လက်နက်တွေအလွယ်တကူဝယ်လို့ရနေတာကိုတစုံတစ်ခုတော့လှုပ်ဖို့လိုနေပြီဒီလောက်ဆိုရင်တော်လောက်ပြီလို့သမ္မတကပြောဆိုလိုက်ပါတယ်တောက်ကြနေဒေတာစံတော်ချင်းမွန်လွဲပိုင်းမှာတနက်သမားတယောက်ဟာကော်လိုရာဒိုစပရင်မှာရှိတဲ့ Planet Parenthood ဆေးကန်းကိုဝင်ရောက်ပြီးတော့ပြစ်ခတ်ခဲ့ပြီးရဲတပ်ဖွဲ့နဲ့နာယီအတန်းကြာအပြန်အလှန်ပြစ်ခတ်ခဲ့ပါတယ်အသက်58နှစ်အရွယ်မြောက်ကယ်လိုရီနာပြည်နယ်ကတနက်သမားရောဘတ်လူးဝစ်ဒီယားဟုတောက်ကြနေမွန်လွဲပိုင်းမှာဖမ်းဆီးရမိပြီးတော့အပြန်အလှန်ပြစ်ခတ်မှုအတွင်းရဲအရာရှိတယောက်အပါဝင်လူ3ဦးတင်ဆုံးခဲ့ပြီးတော့ရဲအရာရှိ5ယောက်အပါဝင်လူ6ဦးဒဏ်ရာရရှိသွားတယ်လို့အာဏာပိုင်တွေကပြောပါတယ်တင်ဆုံးသွားတဲ့ရဲအရာရှိကတော့အသက်44နှစ်အရွယ်ကယ်ရက်ဆွေဆေးဖြစ်ပြီးတော့အရက်သားတွေရဲ့အမိကတော့စနေနေ့မှာမထုတ်ပြန်သေးပါဘူး
အာဖရိကခီးစဉ်ဒုတိယခီးတထောက်ဖြစ်ယူဂန္ဒါနိုင်ငံကိုရောက်ရှိလာတဲ့ပုတ်ရဟန်းမင်းကြီးဟာစနေနေ့ကလူမှုဝိပုပွဲအခမ်းအနားကျင်းပပွဲပြုလုပ်ရမှာကြီးမားတဲ့လူအုပ်ကြီးကတက်ရောက်ဂုဏ်ပြုခဲ့ကြပါတယ်ဝိပုပွဲအခမ်းအနားကိုနာမူကွန်ကိုဖျားချောင်းလေဟာပြင်မှာကျင်းပပြုလုပ်ခဲ့ပါတယ်ဒီဖျားချောင်းဟာဆိုရင် 1880 ပြည့်လွန်ကာလကခရစ်ယာန်ဘာသာကိုဆွန့်လွတ်ဖို့ငင်းဆန်ခဲ့ကြတဲ့အတွက်ဘုရင်ရဲ့မီးရှို့ကွပ်မျက်မှုခံသွားခဲ့ရတဲ့အာဇာနည်55ယောက်ကိုဂုံပြုတိဆောက်ထားတဲ့ဘုရားကျောင်းဖြစ်ပါတယ်။တကြီးရွယ်အိုတွေဆင်းရဲနွမ်းပါသူတွေဆွန့်ပြက်ခံထားရသူတွေကိုကုညီစောင့်ရှောက်ရင်းဘဝပေးဆက်ခဲ့သူတွေကိုဂုံပြုကြဖို့ယူဂန္ဒါပြည်သူတွေကိုပုပ်ရဟန်းမင်းကြီးဖရန်စစ်ကတိုက်တွန်းခဲ့ပါတယ်။ ဒီစင်လာကိုအခအားလျော်စွာသတိရဖို့ဒါမှမဟုတ်အဖိုးတန်ကြောင့်မြတ်ယရနာလိုဖျားเจ้าမျိုးပြတိုင်မျိုးတိဆောက်ထားဖို့မဟုတ်ဘဲဒီလူတွေသူတော်စင်တွေရဲ့လောက်ရက်ကိုဆက်လက်ဆောင်ရွက်ကြဖို့ကဘာအနှံ့ပြန့်နှံ့အောင်လုပ်ကြဖို့ပြောကြားသွားခဲ့ပါတယ်။အဲ့ဒီနောက်ပုံရံမင်းကြီးဟာဆွန့်ပစ်ထားတဲ့လေရင်ပြေးလန်းတစ်ခုကိုတွားရောက်ပြီးစိတ်အားထက်သန်စွာကြိုဆိုနေကြတဲ့လူငယ်ပေါင်းတသိန်းခွဲနှီးပါးကိုတွေ့ဆုံခဲ့ပါတယ်။အဲ့ဒီမှာ HIV ပိုးကူးစက်ပြီးတော့မွေးဖွားလာတဲ့မိန်းကလေးငယ်တဦးနဲ့တဘုံပြန်ပေးဆွဲခံရမှုကနေလွတ်မြောက်လာပြီးတော့တက္ကသိုလ်ဘွဲ့ရဖြစ်လာသူအမျိုးသားတဦးရဲ့ပြောကြားချက်တွေကိုနားထောင်ခဲ့ပါတယ်။သူတို့ရဲ့ဘာသာယုံကြည်မှုဟာဘဝရဲ့အခက်အခဲတွေကိုလွတ်မြောက်စေတယ်လို့လည်းပုံရံမင်းကြီးကလူငယ်တွေကိုပြောဆိုသွားခဲ့ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းတောက်ကြာနေကရှီယာဂန်းဝင်ရဲ့ဘာသာရေးလှည့်လည်ပွဲကိုအသေခံဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုပြီးတော့ IS Islamic စစ်တွေးကြောအဖွဲ့နဲ့ဆက်ဆက်နေတဲ့ Boko Haram အဖွဲ့ကပြောဆိုလိုက်ပါတယ်။ဒီတက်ခတ်မှုအတွင်းမှာလူပေါင်း22ယောက်သေဆုံးခဲ့ရပါတယ်အခုဖောက်ခွဲမှုမတိုင်ခင်နှစ်ရက်ကလည်းလူဥယေနှစ်တက်တမတတန်းနေထိုင်တဲ့ကာနိုမြို့ရဲ့လက်ကင်ဖုံးရောင်းချတဲ့ဈေးမှာအမျိုးသမီးနှစ်ယောက်ကအသေးခံဘုံခွဲတက်ခတ်ခဲ့မှုကြောင့်လူ14ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရရှိခဲ့ပါတယ်တောက်ကြံနေတက်ခတ်မှုဟာသူရဲကောင်းဖြစ်လို့ပြုလုပ်တဲ့စစ်စင်ရေးဖြစ်တယ်လို့ Twitter လူမှုကွန်ရက်စာမျက်နှာကတစ်ဆင့်စနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ပို့ပြီးတော့ပြင်းထန်တဲ့တိုက်ခိုက်မှုတွေလည်းပြုလုပ်အောင်မှာဖြစ်တယ်လို့လည်းပြောထားပါဗျ။အစွန်းရောက်ဖွဲ့ဟာမြောက်ပိုင်းနိုင်ဂျီးရီးယားနဲ့အနီးပတ်ဝန်းကျင်ကင်မရွန်နိုင်ငံမြောက်ပိုင်းချတ်နဲ့နိုင်ဂျာစတဲ့အရက်တွေကိုလွတ်လပ်တဲ့ကာလီဖိတ်အစ္စလာမ်နိုင်ငံတော်တည်ထောင်မှုအတွက်ကြိုးစားနေတာ6နှစ်ရှိပြီဖြစ်ပါတယ်။2009ခုနှစ်ကစလို့ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့နိုင်ဂျီးရီးယားလူမျိုး1000ကျော်ရှိနေပြီလို့လူခွင့်ရေးအဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်အလက်တွေကိုဗဟိုအစိုးရကမှတ်တမ်းတင်စုဆောင်းနေတာတွေကိုစနေနေ့ညမှာဆုံးသတ်တော်မှာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ Contract Wonderhound Edward Snowden ကဖွင့်ချလိုက်ပြီးတဲ့နောက်မှာပဲလျှို့ဝှက်အစီအစဉ်နဲ့ပတ်သက်လို့အခြေတင်ပြောစရာတွေလည်းပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ခေါ်ဆိုတဲ့ဖုန်းနံပါတ်တွေအမြောက်များကိုမှတ်တမ်းတင်သိမ်းဆဲနေတဲ့အစီအစဉ်အစားပုံမို့ပြီးတော့တိတိကျကျနဲ့ပြင့်မှတ်ထားထောက်လန်းတဲ့ပုံစံနဲ့အစားထိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအေဂျင်စီကတောက်ကြနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အစီအစဉ်ဟောင်းကိုတော့ Greenwich စံတော်ချိန်မနက်6နာရီ59မိနစ်တိတိမှာအဆုံးသတ်ပြီးတော့အစီအစဉ်သစ်နဲ့အစားထိုးပြောင်းလဲသွားမှာဖြစ်ပါတယ်။နောက်ကျရင်တော့ American ပြည်ထောင်စု Freedom Act ဥပဒေအရအစိုးရကတယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေကိုလိုချင်တဲ့ဆိုရင်ကိုယ်ပိုင်အချက်လက်တွေနဲ့တိုက်စစ်စစ်ဆေးဖို့သက်ဆိုင်ရာကုမ္ပဏီတွေထံကနေတောင်းခံရမှာဖြစ်ပါတယ်။အစိုးရကတော့သက်ဆိုင်ရာပုဂ္ဂိုလ်တွေအသုံးပြုတဲ့အကောင့်ဖြစ်ဖြစ်လိပ်စာဖြစ်ဖြစ်ဒါမှမဟုတ်ဆက်သွယ်ရေးကိရိယာတစ်ခုခုမှာပဲဖြစ်ဖြစ်တင့်တော်တဲ့နည်းလမ်းတွေနဲ့စောင့်ကြည့်ထောက်လန်းသွားမှာဖြစ်ပါတယ်
။မာလီနိုင်ငံမြောက်ပိုင်းကီတောမှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းကိုစစ်သွေးကြွတွေကစနေစောစောပိုင်းမှာတက်ခတ်ခဲ့ပါတယ်။rocket နဲ့တက်ခတ်မှုကြောင့်ကုလသမဂ္ဂညင်းညမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်2ယောက်နဲ့အရတားဝင်တောင်တယောက်သေဆုံးခဲ့ပြီးတော့လူပေါင်း20ဒဏ်ရာရရှိသွားတယ်သိရပါတယ်။ဒဏ်ရာသူတွေထဲမှာ4ဦးရဲ့အခြေအနေကတော်တော်ဆိုးတယ်လို့မာလီနိုင်ငံကုလသမဂ္ဂညင်းညမ်းမှုထိန်းသိမ်းရေးအဖွဲ့ရဲ့ပြောခွင့်ရသူတဦးကပြောဆိုပါတယ်။ဘယ်အဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းထုတ်ဖော်ပြောတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းမှတ်အတွင်းကလည်းဘမာကိုမြို့မှာရှိတဲ့အဆင်မြင့်ဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတက်ခတ်ခဲ့ရမှာလူ20ထက်မနည်းတည်ဆုံးခဲ့ရပါတယ်။နိုဝင်ဘာလ20ရက်နေ့ Radisson Blue Hotel တက်ခိုက်မှုကိုအနောက်အာဖရိကစစ်သွေးကြွအုပ်စုနှစ်စုဖြစ်တဲ့ Al Qaeda နဲ့ El Mora Big Ten အဖွဲ့တို့ပူးပေါင်းပြီးတော့ပြုလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တောက်ကြံတွေကတော့ Mali တပ်ဖွဲ့ဝင်တွေက Hotel တက်ခိုက်မှုနဲ့ဆက်ဆက်သူ2ယောက်ကိုဖမ်းဆီးလိုက်ပါတယ်
။အာဖဂန်နိုင်ငံမြောက်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ဒေသမှာဒီသတင်းပတ်အစောပိုင်းရဟတ်ရင်တစ်စင်းအရေးပေါ်ဆင့်သက်ခဲ့ရပြီးတဲ့နောက်တာလီဘန်သဘုံတွေဖမ်းဆီးတာခံခဲ့ရတဲ့စစ်သားအများစုအပါအဝင်လူ18ဦးရဲ့ကံကြမ္မာနဲ့ပတ်သက်လို့အာဖဂန်အာဏာပိုင်တွေဘာမှမသိရဘဲဖြစ်နေပါဗျ။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဒေါ်လတ် ဝါဇီရီက VOA ကိုစနေနေ့ကပြောဆိုရမှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အခင်းဖြစ်ပွားခဲ့တဲ့ Fayette ပြည်နယ်ပက်စတွန်ခုတ်ခရိုင်မှာရှာဖွေစစ်စင်ရေးတွေကိုလှုပ်ဆောင်နေပြီးတော့လောလောဆယ်မှာတော့ဗာဒရင်အချက်လက်မှမရရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်။စစ်သားတွေလိုက်ပါသွားတဲ့ပုဂ္ဂလိကပိုင်းအငှားရဟယင်ဟာအင်္ဂါနေ့မှာစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်တာလီဘန်တွေထိန်းချုပ်ထားတဲ့ဒေသမှာအရေးပေါ်ဆင့်သက်ခဲ့ရတာဖြစ်တယ်လို့အာဖဂန်အရာရှိတွေကပြောဆိုပါတယ်။မီးလောင်နေတဲ့ရဟယင်တွေကနေလွတ်မြောက်လာကြတဲ့အာဖဂန်စစ်သား16ယောက်နဲ့နိုင်ငံသား2ယောက်ကိုတာလီဘန်စစ်သွေးကြွတွေကဖမ်းဆီးသွားခဲ့တာဖြစ်ပြီးအာဖဂန်စစ်သား2ဦးနဲ့နိုင်ငံသား1ဦးကတော့စစ်သွေးကြွတွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လည်းတာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ရဟယင်ကိုသူတို့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့အာဖဂန်စစ်ဝတ်စုံဝတ်ဆင်ထားသူ15ဦးကိုဖမ်းဆီးခဲ့ကြောင်းနောက်ထပ်5ယောက်ကတော့အခင်းဖြစ်ပွားမှုမှာတိတ်ဆုံးခဲ့တယ်လို့ပြောဆိုခဲ့ပါတယ်။တစားကန်တွေထဲမှာနိုင်ငံသားသားတွေပါဝင်သလားဆိုတာကိုတော့ပြောဆိုမသွားခဲ့ပါဘူး
။မြောက်ကိုရီးယားနိုင်ငံဟာဂျပန်ပင်လယ်ပြင်မှာရှိတဲ့ရေငုပ်သင်းမောင်းကနေပယ်ထိန်ဒုံးကျည်စမ်းသပ်ပြစ်လွမှုတစ်ခုပြစ်လွတ်ခဲ့တာမှာအောင်မြင်မှုမရခဲ့ဘူးလို့တောင်ကိုရီးယားသတင်းအေဂျင်စီကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကအဲ့ဒီပယ်ထိန်ဒုံးကျည်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်2:20နဲ့2:40ကြာမှာပြစ်လွတ်ခဲ့တာဖြစ်တဲ့အကြောင်းဒါပေမဲ့ဒီပြစ်လွတ်မှုဟာအောင်မြင်ခဲ့ဘူးလို့တောင်ကိုရီးယားတာဝန်ရှိသူတယောက်ကကူကပြီးတော့ယုံဟတ်သတင်းဌာနကပြောပါတယ်ဒုံးကျည်ရဲ့အပြည့်အစီအပိုင်းစာတွေပင်လယ်ပြင်မှာတွေ့ရတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့ဒီကိစ္စကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့အတည်ပြုဖို့ညှင်းဆိုခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုမနန္ဒာချန်နဲ့ဦးဆံမိုးဝေတို့ကကြေညာပေးခဲ့တာပါအခုတော့မြမအရေးသုံးသက်ချက်ကိုမတင်ဆက်ခင်အရင်ဦးဆုံးအနေနဲ့တင်ပြပေးမှာကတော့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေပေါ်ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေသတိပေးချက်တွေဟာတချို့အမတွေအတွက်လိုက်နာနိုင်ဖို့အခက်အခဲရှိနိုင်ပေမဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လှုပ်ရက်လို့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေကပြောဆိုလိုက်ပါတယ်ဒါအပြင်အိန္ဒိချင်းအိန္ဒိယနိုင်ငံမှာလည်းထင်ရှားတဲ့တချို့ပါတီတွေထဲမှာပါတီတွင်းအလားတူစီကံသတ်မှတ်ကင်တွယ်ပုံတွေရှိခဲ့တာနဲ့တချို့အိန္ဒိယလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့လည်းနိုင်ရှင်ပြခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မနန္ဒာချန်ကပြောပြပေးပါမယ်ရှင်
NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့စနေနေ့ကတွေ့ဆုံချိန်မှာအာဂရိတ်လိုက်စားမှုကင်းရှင်းစေဖို့အတွက်ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုတွေထက်ကျော်ပြီးတော့ပိုင်ဆိုင်မှုရှိမရှိဆိုတာကိုတက်တန်း9နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကနေစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတိုးလာတာကိုတွေ့ရင်ပါတီစည်းကမ်းအတိုင်းအရေးယူမယ်အပြင်တီဇင်အာဂတိလိုက်စားမှုဥပဒေအရအေးအေးသွားမှာဖြစ်တယ်လို့သတိပေးခဲ့ပါတယ်။ဒါ့အပြင်အစိုးရအသစ်ကိုဦးဆောင်ဖို့ရှိနေတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လည်းစာမွေးပွဲစစ်ဆေးသွားမှာဖြစ်တယ်လို့ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရှိထားရမယ်လို့ပြောဆိုခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေဟာအများအမြင်မှာစမ်းနိုင်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာတကယ်ကိုလိုအပ်ချက်တည်းဖြစ်တယ်လို့1990ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေကပြောဆိုခဲ့ပါတယ်
။ကျွန်တော်မြင်တာကတော့လိုအပ်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီဟာမျိုးမလုပ်ရင်လည်းဘဘာကြီးက EOEO ပေါ့နော်။ဟိုလက်ချမ်းကြီးကနေပြီးတော့ဟိုကောက်အုပ်ကြီးပြောင်းမှုတို့လောက်အဆင့်ပဲဖြစ်မှာဟုတ်။အဲ့တော့တနည်းအားဖြင့်အစအဆုံးနီးနီးပြောင်းရမယ်ဒီထပ်တရက်ကိုဗမာပြည်ကဖြစ်နေတော့ကဒီဟာလိုအပ်ချက်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ။
ဒါပေမဲ့လို့လေဒေါအောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေကိုပါတီတွင်ကိုယ်စားလှယ်တွေအားလုံးကလိုက်နိုင်မယ်ဆိုတဲ့အပေါ်မှာတော့သူကတန်တရားရှိပါတယ်
။အာကျွန်တော်ရာခိုင်နှုန်းပြည့်လိုက်နိုင်မယ်လို့တော့ကျွန်တော်အာမမခံရဘူးပေါ့နော်။အဲ့လိုယူဆပါတယ်။သို့တော့ကျွန်တော်ပြစ်တဲ့ဖြစ်တဲ့ရာခိုင်နှုန်းအထိကျွန်တော်အမတ်တရားလည်းစူးစမ်းနိုင်ကြလိမ့်မယ်လို့ယူဆတယ်။တနည်းနောက်တစ်ခါလည်းပဲနောက်လာမယ်လာမယ်ပေါ့နော်။ငါးနှစ်တစ်ခါဖြစ်ဖြစ်ကြာပြတ်ဖြစ်ဖြစ်ယူခံမဲ့ပုံကိုယ်တွေအတွက်လည်းအခုတည်းကအင်စာလှုပ်ထားမဲ့အနေထားတည်းဖြစ်တဲ့အတွက်အခုဟလာရခိုင်တို့တော်တော်များများရအောင်တော့နောက်ဆိုရင်ဒီကကောင်းတဲ့ရခိုင်တို့ဒီဖြစ်လာနိုင်မယ်လို့အနေရီကိုယ်စားလှယ်တွေကိုကျွန်တော်ယုံကြည်မှုရှိပါတယ်။
1990ရွေးကောက်ပွဲပြီးအနိုင်ရအနေရီပါတီကိုအာနာလွှဲမပေးဘဲစစ်တပ်ကအာနာသိမ်းခဲ့တာကြောင့်အိန္ဒိချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီအချိန်အတော်ကြာနေထိုင်ခဲ့ရတဲ့ဒေါက်တာတင့်ဆွေကလက်ရှိဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံနဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီတချို့ကြားသူ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံတွေကိုလည်းအခုလိုနှိုင်းယှဉ်ပြခဲ့ပါဗျ။အ
ိန္ဒိယမှာကပြောရရင်မနစ်ကလောက်တဲ့ယူကော့ပွဲကိုကြည့်လိုက်ရင် လူလူကပဲရွေးတယ်လို့ခံတဲ့အမတ်ဒီဓာတ်ထဲမှာလည်းတမဆိုးတယ်လို့ပြောမှာပေါ့နော်အမတ်တိက၃ယောက်မှာတယောက်ကရာဇဝမှုနောက်ကျောင်းနေနဲ့ရှိခဲ့တဲ့အနေထားလို့ဟိုသူတေသနာတစ်ခုကဟိုတွေ့ရတယ်အဲ့တော့အဲ့ဒါတွေကိုသူတို့ဘယ်လိုပြုပြင်တယ်လဲဆိုတော့ပြစ်ဒဏ်ပေးမှုခေါ်တာပေါ့နော်အဲ့ဒါကိုရက်ဂျစ်ကန်ဒီလက်ထက်တော့လည်းလုပ်ခဲ့တယ်အမတ်ဒီကိုလည်းဘယ်နည်းရဲ့တောင်ဝရဆိုင်နေဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကလည်းတော်အောင်ဆန်းစုကြည်နဲ့ဟိုနိုင်ငံကြီးဥထုံဦးရဲ့မိမှချက်အပြင်ပေါ့လေအိန္ဒိယနမူနာယူရင်အိန္ဒိယမှာဒီတင်တန်းဆိုတာမျိုးကျွန်တော်တို့ရှိတယ်ခင်ဗျဒီအောက်တော်ရာပါလီမန်တရီဟိုလေ့လာရေးတင်တန်းဆိုတဲ့ဘူရိုကနေပြီးတော့တင်တန်းနေပေးတယ်ခင်ဗျအဲ့ဒီမှာဒီမိုကရေစီနိုင်ငံကြီးမှာပါလီမန်ရဲ့အဓိကချက်မှုလွတ်တော်ထဲမှာကျင်းပဆွေးနွေးမေးမြန်းနေစသဖြင့်ပေါ့နော်နောက်တခါပါလီမန်ရဲ့ကော်မတီမှာလှုပ်ထုတ်လို့နေစသဖြင့်အများကြီးပေါ့နော်ဒါရီလွတ်တော်အမတ်တွေပေးတယ်နောက်တစ်ခုဣဒတိပိုကျက်ပြက်နာပြောရလို့ရှိရင်လွတ်တော်အမတ်တွေမကောက်ဘူးပေါ့သူတို့နဲ့တွဲပြီးလောရမယ်အုပ်ချုပ်ရေးပိုင်းဆရာလူတွေရောနောက်တစ်ဆင့်ကပေါ့ဗျာမီဒီယာပိုင်းကြောင့်သာလူငယ်ပိုင်းတွေကြည့်ပါဘာကြောင့်ဆိုအမတ်တွေကြီးတဲ့အလုပ်လုပ်လို့မရတွဲလို့ရမှာဟုတ်တွဲလို့မဲ့အဖွဲ့အစည်းကဏ္ဍအပြီးပြည့်ရလေအဲ့လိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းနေအထီးသူကထဲ့ထားတော့ကဒါတပြည်လုံးဒီမိုကရေစီတည်ဆောက်မှုမှာအဲ့ဒီလိုမျိုးအထိကျလန်နိုင်ဘူးလူအတက်ကိုကျွန်တော်ယူဆတာပ
ါမနေ့စနေနေ့ကရန်ကုန်တော်ဝင်နှင်းစီခမ်းမမှာဒေါအောင်ဆတ်စုကြည်က2015ရွေးကောက်ပွဲအပြီးပထမဦးဆုံးအကြိမ်တနင်္သာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်တွေကပါတီတွင်အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ5ရက်နေ့ကျရင်တော့မန္တလေးစကိုင်းမကွေချင်းနာဂရှန်တနုအင်းသာပလောင်စတဲ့နေရာတွေကပါတီကိုယ်စားလှယ်တွေနဲ့ပြင်မနာမှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင
်မနန္ဒချန်တင်ပြချက်ဖြစ်ပါတယ်အခုတော့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်မြမရေးသုံးသက်ချက်မှာနားဆင်ရမှာကတော့မြမပြည်မှာတိဆောက်မဲ့တရုတ်ရေအားလျှောက်စစ်စီမံကိန်းဟာအစိုးရတည်ကင်တွေ့ရမယ့်ပြဿနာတစ်ခုဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလို့သုံးသက်တင်ပြထားပါတယ်ရှင်
နိုင်ငံပေါင်း90ကျော်မှရေကာတာ300ကျော်ကိုတရုတ်ကုမ္ပဏီတွေကတည်ဆောက်နေပါတယ်။ဒီအထဲမှာမြန်မာပြည်မှာတည်ဆောက်မဲ့အကြီးစားရေအားလျှောက်စစ်30ကျော်ပါဝင်ပါတယ်။ရွေချက်ကတရုတ်ပြည်ကိုတအားပေးဖို့ဖြစ်တာမို့စန့်ကျင်သူတွေတိုးပွားနေပါတယ်။2017မှာမြစ်ဆုံဆဲကိုစောက်ရင်တန်လန်းရပ်ဆိုင်ခဲ့ပြီးမယ်။မီဂါဝတ်100ရှိတဲ့ချီပွေငယ်နဲ့မီဂါဝတ်240ရှိတဲ့တာပိန်တစ်ရေအားလျှောက်စစ်ပစ္စည်းလို့တအား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါတယ်။ဒါကြောင့်အစိုးရသစ်ကင်တွေရမယ်ပြဿနာကြီးတွေထဲမှာတရုတ်ရေကာတာစီမံကိန်းလည်းပါဝင်ပါတယ်။ယူနန်ပြည်နယ်မှာမြစ်ချောင်း600ကျော်ရှိပြီးမယ်မြန်မာလာအိုနဲ့ထိုင်းကိုဖျက်ပြီးစီးဆင်းတဲ့နုကြံကောတန်လွင်မြစ်နဲ့လန်ကန်းကြံကောမဲခေါင်မြစ်ကိုရေအားချက်ချက်စစ်ထုတ်ယူဖို့အကောင်းဆုံးနေရာအဖြစ်တရုတ်ကသတ်မှတ်ပါတယ်။ရယဝတီပြပြဖြစ်တဲ့ဒူလောင်ကြံခေါ် MIK ဟာယူနမရှိပြီမဲ့ရီအားရက်စစ်ထုတ်ယူနိုင်တဲ့အခြေအနေမပေးတဲ့အတွက်ကချင်ပြည်နယ်မှာရေကာတာတွေတိဆောက်ပြီးရက်စစ်ဓာတ်ထုတ်ယူဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တရုတ်ပြည်အရှေ့ပိုင်းဒေသရက်စစ်ဓာတ်ပူလို့ရင်းစီမံကိန်းမှာမြန်မာကအဖြစ်ကအဖြစ်ပါဝင်နေရတာဖြစ်ပါတယ်
။တရုတ်ပြည်အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာတိဆောက်တဲ့ပထမဆုံးသောရေအားရက်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ဒါဘေးစက်ရုံဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးနေတာဖြစ်ပြီးနောက်35နှစ်ကြာမှမြမလက်ကိုလွှဲပြောင်းပါလိမ့်မယ်။တရုတ်အကောင့်ထဲဖော်တဲ့ရေကာတာစီမံကိန်းတွေမှာတိဆောက်လေပတ်လွှဲပြောင်းစနစ်ကိုသုံးတော်မူအနှစ်40လောက်မှာမြမပိုင်းဖြစ်လာမဲ့သဘောဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းအနောက်တောင်18မိုင်ကွာကမန်တက်ရွာအနီးမှာကွန်ကရစ်ဆဲတိဆောက်ပြီးမီဂါဝတ်600ထုတ်ယူနေတာဖြစ်ပါတယ်။ရွှေလီအမှတ်1ရေအားလျက်စစ်အောက်ဖက်မှာအမှတ်1နဲ့အမှတ်3ဓာတ်အားစက်ရုံတိဆောက်မဲ့စီမံကိန်းလည်းရှိပါတယ်။ရေကာတာတိဆောက်လို့ဒေသခံလူအဖွဲ့အစည်းဆုံးရှုံးနစ်နာရတာတွေကိုတော့လူသိနေနေပါတယ
်။ဦးသိန်းစိန်ကသူ့သမ္မတတက်တန်းအတွင်းမှာမြစ်ဆုံရေအားရက်စစ်စီမံကိန်းကိုရက်စိမ့်တာဖြစ်လို့အခွင့်အာဏာပြန်ဆနိုင်အောင်တရုတ်ဘက်ကကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့မေလ21ရက်နေ့ဘေကျင်းမှာကျင်းပတဲ့တရုတ်မြန်မာရက်စစ်စွမ်းအားပူးပေါင်းဆောင်ရွက်ရေးကော်မတီအစည်းအဝေးမှာမြစ်ဆုံကိစ္စကိုတရုတ်ကတင်ပြပြီးမယ်မြန်မာဘက်ကမဆွေးနွေးလိုဘူးလို့ယူနန်တက္ကသိုလ်ပေါ်ပေါက်ကလူ့ကွန်ရှင်ကဆိုပါတယ်မြေဆုံစီမံကိန်းမှာတရုတ်ကဒေါ်လာ800ကျော်သုံးထားပြီးဖြစ်လို့ဆက်လက်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ် မြစ်ဆုံကြောင့်နိုင်ငံဆက်ဆံရေးပြတ်မသွားအောင်တင်းတင်းရင်အချားနေရာတွေမှာရေကာတာဆက်လက်ဖြောက်ဖို့ရည်ရွယ်နေပါတယ
်လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိမြန်မာပြည်ကတရုတ်အရင်းနှီးဟာဒေါ်လာတန်း15,000ရှိတာမို့နိုင်ငံခြားရင်းနှီးမှုစုစုပေါင်းရဲ့30ရာခိုင်နှုန်းဖြစ်ပါတယ်ဟောင်ကောင်မကာအိုနဲ့စင်ကာပူကတဆင့်ဝင်လာတဲ့တရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေလည်းရှိပါတယ်ဧရာဝတီမြစ်ညာကချင်ပြည်နယ်မှာချီပွေငယ်ဂူဆော့ခေါလန်းဖူးရီနန်ဖီဇောနဲ့လိုင်ဇောစတဲ့နေရာတွေမှာစက်တီစောက်မဲ့စီမံကိန်းတွေဟာတက်ဝင်လှုပ်ရှားနေစေဖြစ်ပါတယ်ရည်ရွယ်ချက်ကတော့ယူနန်ပြည်နယ်ကိုလျှက်စစ်တအားပေးဖို့ဖြစ်ပါတယ်ဧရာဝတီမြစ်ညာနဲ့တန်လွင်မြစ်မှာရေကာတာတည်ဆောက်ဖို့တရုတ်ကုမ္ပဏီတွေကြိုးပမ်းနေပေမဲ့တန်လွင်မြစ်ရဲ့ယူနန်အပိုင်းဖြစ်တဲ့နုမြစ်မှာရေအားလျှက်စစ်တွေတည်ဆောက်မဲ့စီမံကိန်းတွေကိုတော့တရုတ်ကရပ်ဆိုင်းထားပါတယ
်ရေကာတာတွေတည်ဆောက်ပြီးလျှက်စစ်တအားထုတ်ယူတဲ့အတွက်အကျိုးအမြတ်ခံစားရတာရှိသလိုတိခိုက်နေတာဆုံးရှုံးမှုလည်းကြီးမားပါတယ်မြမရေကာတာစီမံကိန်းမှာတော့အကျိုးခံစားရမှာကတရုတ်နဲ့မြန်မာအစိုးရဖြစ်ပြီးလောလောဆယ်နှစ်နာနေသူကပြည်သူလူထုဖြစ်တာမို့တန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်အကျိုးသက်ရောက်မှုတိုင်းတာတဲ့လုပ်ရဟာစီမံကိန်းအကောင့်တွေဖုန်တိုင်းအောင်တရားဝင်သွားအောင်လုပ်တဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မြမပြည်သူတွေအတွက်အကျိုးမရှိတဲ့တရုတ်ရေကာတာစီမံကိန်းကို NLD အစိုးရတဲ့ကင်တွေရပါလိမ့်မယ်တရုတ်ပြည်မှာရေကာတာကျိုးပေါက်လို့တည်ဆုံးသူတိမ့်ချီနေပါပြီ။ငရင်အလုတ်များတဲ့ဒေသမှာငရင်နှုံပြင်းထန်ရင်ပြင်းထန်တယ်လို့တာတမန်တွေအက်ကွဲတတ်ပါလေ။တရုတ်ပြည်ရှီနန်နယ်မှာ1985ကဆယ်ချိုးပေါက်လို့လူပေါင်း2,000ကျော်တည်ဆုံးခဲ့ရပါတယ်။ဒါပေမဲ့တည်င်းအမှောင်ချထားတဲ့အတွက်ဆယ်ချိုးပေါက်ပြီးအနည်း20လောက်ကြာတော့မှအသေးစိတ်သိရပါတယ်။ဆယ်ဆိုတာမြစ်ပေါ်ကရေလောင်ကကြီးပါ။ရေထူးကြောင့်ဆဲအောက်ခြေကိုပီအားများလာရင်ငလျင်လှုပ်နိုင်ပါတယ်ပြည်သူဘဝဟာရေအားရစစ်တဲ့အရေးကြီးတာကိုသိဖို့လိုပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီရင်ပါကျဆင်းလို့ဒိဗေရတဲ့တာကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to go cold turkey
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY turkey ကကျဆင်းဆိုတော့စကဇုတ်ကုန်ရဲ့တရိုက်ဒိဗေကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်ဒီအသုံးဆင်းတဲ့လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညှက်အကောင်ကြီးလာတဲ့ကျက်စင်တစ်ကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထားရင်အရေကောမှကျက်သီးမှွေးညင်းထသလိုအသွင်နဲ့မြင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီအသုံးရဲ့ idiom အဓိပ္ပာယ်ကမူရစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုပ်ရည်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်သီးမွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရံဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်သီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့် idiom အဓိပ္ပာယ်ကတော့ဆွဲနေတဲ့အချိန်ကိုရုပ်တရက်ဖြတ်တာကိုTo go cold turkey လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ After smoking for over 20 years, John decided to go cold turkey.
John ကနင်းနေစေကြောဆေးလေးတောက်လာပြီးတဲ့နောက်ဆေးလေးကိုလုံးဝဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years, John decided to go cold turkey.
ကိုယ်ဆက်လက်တင်ပြပြီးမှာကတော့
to talk turkey.
ဖြစ်ပါတယ်။စာလုံးပေါင်းက TO2TALK to talk us ကပြောတာ TURKEY turkey ကကျက်စင်ဆိုတော့စုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့ကျက်စင်စကားပြောတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်။တခုကတော့Thanksgiving ကျေးဇူးတော်နေ့အချိန်ခါသမျှမှာမိတ်ဆွေမိသားစုတွေစုံစည်းပြီးကျက်စင်သားချက်ပြီးညစာစားသုံးကြရာက တူးနဲ့တူးခင်ခင်မမင်းရင်းနီနီပုံမွေလင်းလင်းပြောတဲ့တရိတ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကအခြေချလာသူတူးနဲ့တိုင်းရင်း American Indian တူးတို့နှစ်ဦးပေါင်းပြီးတော်လိုက်ရာကနေပြစ်လို့ရတဲ့ကျက်စင်တွေညက်တွေကိုသူတကောင်ငါတကောင်မျက်မျက်တတာအချိုးကျဝီယူရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် Talk Turkey ရဲ့ idiom အသေးပဲကတော့ပြဿနာအဖြေရှာနိုင်ရေးအတွက်ပြုံးဝင်လင်းလင်းနှစ်ဖက်စကားပြောဆွေးနွေးတာအလုပ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ညဉ့်ညဤစနေဘက်မှာပါဝင်ကြသူတွေအနေနဲ့အပြစ်ရကိစ္စရတွေမှာပြဿနာကိုအဖြေရှာနိုင်ဖို့ပွင့်မွေလင်းလင်းအလုပ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထည့်ပေးရပါတယ်။ George Gobi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Like Turkey's voting for early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းကLIKE like ka dura sina TURKEY turkey ga chesin dui VOTING voting a me pe da FOR for ga atwe EARLY early ga sora CHRISTMAS christmas ga christmas puedo lu long ga de be ya bi zagazu de khulung ye dai ya de be ga ro christmas so so yauk ba si luကျဆင်းတွေကမဲပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲ Thanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိတ်ဆွေတွေဆင်နွှဲရမှာ American ထုံတမ်းတလေအရကျဆင်းတွေကိုညစာစားသုံးကြတာဖြစ်ပါတယ်ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျဆင်းတွေကဆုတောင်းတယ်ဆိုတဲ့အဓိပ္ပာယ်ကတော့ကျဆင်းတွေအနေနဲ့ဟင်းအိုးတဲ့ကိုရောက်မဲ့အနေအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ကို့အတွက်ဒုက္ခရောက်စေမဲ့ကို့အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုကလက်ခံတာဖြစ်ပါတယ်။ကို့ဘဝမြန်မြန်ညီကုန်းချုပ်စေဖို့ကိုတိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကို့ပြဿနာကိုရှာတာကို့ပေါင်ကိုလှန်ထောင်းတာကို့လည်ပင်ကိုကြိုးကွင်းဆွတ်တာကို့သေးတွင်ကိုတူတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါ။တနည်းဆိုရင်တော့ကို့အတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတည်တည်ကြီးနဲ့လက်ခံတာလည်းဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
သတင်းထုတ်ရင်းအနေနဲ့စင်ဆာဖြတ်တောက်မှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေဘင်းကိုကျိုးဝင်းဆွတ်တာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ It will be like Turkey's voting for early Christmas if journalists support the censorship law
ဒီတဲ့ရင်ပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To go cold Turkey to talk Turkey like Turkey's voting for early Christmas
တို့ဖြစ်ကြပါတယ်နောက်တွင်ပါကုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်ပေးတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမှစားတဲ့အစီအစဉ်တွေနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနနက်ခင်ပါရှင် VOA American သံတနင်္ဂနွေနေ့မနက်ဖက်စီစဉ်တွေကိုလိုင်းတိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပြနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာဖြစ်ပါတယ်ထုတ်လို့သူမဆွမှုနဲ့အတူကိုအောင်လွင်ဦးကဆွေးနွေးတင်ပြထားပါတယ်ရှင်
တော်ရှင်မြတ်မြတ်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်ဖြစ်သောဆန်းစုကြည်ဟာအစိုးရတစ်ခုဦးဆောင်မှုရှိနေပါတယ်။2008ခြေကံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့တိုင်းပြည်ခေါင်းဆောင်ဖြစ်ဘလို့ရာထူးတာဝန်မျိုးကိုယူစေချင်ကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရရောဘလို့ရာထူးတာဝန်မျိုးယူနိုင်မယ့်အလားအလာတွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ထေချာတာတစ်ခုကတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအသစ်မှာဦးဆောင်မှုအခန်းကဏ္ဍရှိနေမယ့်ကိစ္စပါ။ဒါကြောင့်လည်းပဲဖြစ်စေချင်တာတွေဖြစ်နိုင်တာတွေဖြစ်တင်တာတွေကိုကျွန်တော်တို့တပိုင်းချင်းစီခွဲပြီးတော့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ဒီနေရာမှာကျွန်တော်တို့ပင်တိုင်းဆွေးနွေးသွားမယ့်ပုံကိုယ်ရဲ့တူးချင်းရဲ့သဘောထားတွေကိုအရင်ဆုံးတော့ကြားချင်ပါတယ်။ပထမဆုံးကတော့ဒီကျွန်တော်တို့ wish list လို့ပြောရမှာပေါ့လေ။ဖြစ်စေချင်တဲ့ဆန္ဒကိုပြောပါဆိုရင်ဒေါ်ဆန်းစုကြည်ကိုဘယ်လိုနေရာမျိုးကတာဝန်ယူစေချင်တယ်လဲ။ဒီ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ်မဲဆန္ဒနယ်မြေက NLD လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျ။
အော်အောင်ဆန်းစုကြည်ကိုပြည်တော်စုမြန်မာနိုင်ငံတော်ရဲ့သမတနေရာမှာရှိတင်တယ်လို့ကျွန်တော်ဆန္ဒရှိပါတယ်ဖြစ်တင်တယ်လို့လည်းယူဆပါတယ်ခင်ဗျဟုတ်ကဲ့ဘာကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဒီသမတဖြစ်မှသာလျှင်နိုင်ငံရဲ့အုပ်ချုပ်နိုင်ငံရဲ့အကြီးအကဲနေရာကနေပြီးတော့ဗမာနိုင်ငံကိုရောနိုင်ငံတကာကိုရောကိုယ်စားပြုပြီးတော့ဆောင်ရွက်နိုင်မယ်ဖြစ်တယ်နောက်တစ်ခုကအစိုးရဟာအုပ်ချုပ်ရေးရန်တရာဖြစ်ပါတယ်အုပ်ချုပ်ရေးအနေနဲ့ဆိုတော့ဦးထဲကနေဥဆောင်မှုအကြီးအသေးပြည့်ဖို့လိုတဲ့အတွက်အစိုးရကဥဆောင်ဖို့လိုတယ်တော်တော်ဆိုတာကတော့အများပေါ့လေဥယျာဉ်900 400ကနေဟိုတောင်းဝန်ခွဲယူလို့ရတဲ့အတွက်တော့အောင်ဆန်းစုကြည်တို့ဟိုသူကြုံတော်တဲ့ပုံကိုတနည်းအားဖြင့်ပြည်သူလူထုကလိုလာတဲ့ပုံကိုနိုင်ငံတကာလည်းမျှော်လင့်တဲ့ပုံကိုဖြစ်တဲ့အတွက်တော့အောင်ဆန်းစုကြည်ဖြစ်တဲ့လူယူဆပါတယ်
โอเคကျွန်တော်ဒီမြန်မာရေးစောင့်ကြည့်ခဲ့ခဲ့နေတဲ့ဥအောင်သူငင်းရဲ့တူးချင်းသဘောထားကိုလည်းကြားချင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုဥအောင်သူငင်းအနေနဲ့ဘလို့တာဝန်ယာလူမျိုးယူစေချင်လဲခင
်ဗျဟုတ်ကဲ့ဟိုအခုလက်ရှိပြီးခဲ့တဲ့ရေကောက်ပွဲအခြေအနေပေါ့နော်ဒါကတော့ဒီကနေငါလုံးကဒီလူလူရဲ့ဆန္ဒကဒေါ်အောင်ဆန်းစုကြည်ကခေါင်းဆောင်မှုကိုတခဲနဲ့အပြိမှပြီးလိုက်တဲ့အနေအထားမျိုးပါကျွန်တော်ဒီနေသားမှာတော့မြန်မာပြည်ရဲ့အခုခွဲစည်းပုံအရဆိုရင်တော့ကျွန်တော်ချင်းလည်းသူ့အနေနဲ့ကတော့သမ္မတကိုတာဝန်ယူတာအသင့်တော်ဆုံးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ကျွန်တော်ဒီလိုပြောလဲဆိုတော့ဒီဖွဲ့စည်းပုံရမှာသမ္မတမှာလုတ်တန်ခြင်းတော်ရင်းများပေးတာပါပဲ။ဆိုတော့ပြန်တဲ့လွတ်တော်ကဒီကျွန်တော်တို့ check and balance ဆိုတာချိန်ကြီးကိုစိတ်ကြပါညာဆိုတဲ့ဟာမှာလည်းအားလဲချက်တွေနဲ့တခြားကိုပြောစရာအစားလေးအများကြီးရှိပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်။တယောက်ကတော့ဒီကိုမျိုးဝင်းမြန်မာပြည်ရပါ။ကိုမျိုးဝင်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ော်ကျွန်တော်သဘောထားရတော့ဗျာ။ဒေါ်ဆန်းစုကြည်ရောကျွန်တော်ဒီပြည်သူတွေကနေပြီးတော့တမားနေရာမှာရှိနေသေးတယ်နဲ့။ဒါပေမဲ့ဒီ59ဆလုံးကလည်းဟိုသူ့တက်ကိုဒါအဟံသားဖြစ်နေတယ်။အဲ့လိုအဟံသားဖြစ်နေတဲ့အခါကျတော့ဒီစစ်တပ်ဘက်ကလူတွေနဲ့နားလည်မှုယူပြီးတော့ဒီဥစ္စာကိုချွင်းချက်လုပ်မလား။ဒါမှမဟုတ်ပေးပြစ်မလား။ဆိုတဲ့ဥစ္စာကိုတချို့ကစဉ်းစားကြတာပေါ့။ဒါပေမဲ့အဲ့လိုလုပ်လိုက်လို့ရှိလို့ရှိရင်ကျွန်တော်ဒီမြန်မာပြည်ရဲ့ဒီဘာသာရေးဟိုအမိုင်းကြောင့်ပေါ့နော်တချို့လူနားလည်မှုလိုရသွားပြီးတော့ဒီ69ကိုရမပါသားရရဲ့ဒီတစ်စက္ကန့်ထလာနိုင်တဲ့အချိန်တွေကျွန်တော်တွေ့နေရပေါ့ဘာကြောင့်လဲဆိုတော့ကျွန်တော်မြင်ပြောရမယ်ဆိုလို့ရှင်တော့ဒီဒေါ်ဆန်းစုကြည်ဒီအတိုင်းဒီအဓိပတိနေရာကိုဟိုတရားဝင်သဘောနဲ့ရောက်အောင်ဆိုလို့ရှိရင်ကျွန်တော်တို့ဒီလာမဲ့ဒီလှုပ်တော့အစ်စ်ကနေပြီးတော့ပေါ့နော်ဒီ NLD ကမှုရဲ့လှုပ်တော့ကနေပြီးတော့ဟိုကျွန်တော်တို့ဒီကော်စီတစ်ခုကိုဖွဲ့ပေးတယ်လို့ထင်တယ်ဘယ်လိုကော်စီမျိုးလဲဆိုတော့ကျွန်တော်ဒီunion peace and development dating coffee ပေါ့ဗျာအဲ့လိုမျိုး coffee ပို့နိုင်မယ်ဆိုလို့ရှိရင်ဒီ coffee မှာဒီအနေရလဲအများဆုံးအနေရတဲ့ပါတီရဲ့ခေါင်းဆောင်ကပုတ်ခရလုပ်အောင်မယ်အဲ့ဒီချိန်မှာတက်ချုပ်ပါအောင်မယ်ကာချုပ်ပါအောင်မယ်နောက်ပြည်သူတော်တို့အရေးတော်တော်တော်ဥပဒေပါအောင်မယ်သမရပါအောင်မယ်တိုင်းသားတွေကိုကိုစားပြုတဲ့ခေါင်းဆောင်တွေရောက်ပါအောင်မယ်ဒီအသိပညာရှင်တက်ပညာရှင်တွေကအရောက်ပါအောင်ပေါ့ဗျာအဲ့လိုကြည့်ကြည့်လေးလေးဖွဲ့စည်းလိုက်မယ်ဆိုလို့ရှိရင်ဒီ coffee ဒီကျွန်တော်ဒီတိုင်းပြည်လုံးရဲ့အရေးကြီးတဲ့ဒီငင်းငယ်ရေးကိုဆိုတော့ကွန်ပျူတာတွေ့ရတော့ကောအဲ့ဒီဥစ္စာတွေကိုစားဆောင်မှုအတွက်ကိုဒါသူ့အာဏာပေးလိုက်လို့ဖြစ်သွားမှာပေါ့ဗျာ။ဒါဒီတော့သူ့လို့တော့အတူတူပေးမှာအတူတူပေးလိုက်လို့ရှိရင်ဒီစစ်တပ်ဘက်ကလည်းစာချုပ်ကတူကွယ်မလာနိုင်ဆိုလို့ရှိရင်လည်းဒီသူ့ရဲ့ကိုယ်စားပေါ့ဗျာ အဲ့ဒီမျိုးလာပြီးတော့ဒီအဖွဲ့ထဲမှာဝင်ထားမယ်ဆိုလို့ရှိရင်တော့ဒီငင်းငယ်လောက်လာတယ်ရောဒီပြန်လည်ကျော်ရင်းလောက်လာတယ်ရောပေါ့နော်အဲ့ဒီအားလုံးကဒီဒေါ်သက်စုကြီးရဲ့ဥဆောင်မှုနဲ့အကောင့်တွေပေါ့လို့အဆင်ပြေသွားမယ်ကျွန်တော်တို့အဲ့ဒီကွန်ပျူတာဖွဲ့တင်ရတော့ချိန်တယ်ပေါ့ငါကျွန်တော်ကိုယ်ပိုင်မျိုးပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်နော်ဝေနိုင်ငံဥက္ကံရေးလည်းဆက်သွယ်ထားပါတယ်ဥက္ကံရေးလည်းလေလိုက်မှမှာရှိနေပါတယ်ဥက္ကံရေးအမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တာကတော့အဆောက်အဦကြီးလည်းတော်တော်သူတို့ကန့်တာတာလည်းမတန်လေးစားမျိုးကန့်တာတော့တကယ်ဆိုရင်အဆောက်အဦကြီးကကင်မရာပြဖို့ကပါစင်တရာမျိုးကိုကောင်းပါတယ်ဘာလို့ဆိုရင်နိုင်ငံခြားနဲ့ဆက်သွယ်ဖို့ကလည်းသူ့မှာရည်ချင်းကပြည်နေတယ်အကုန်လုံးလူတွေအတိုင်းဝိုင်းရင်လည်းအကုန်လုံးသူ့မှာဆက်သွယ်ရပြည်နေတာအခုနောက်မယ်ပဲကြားသေးတယ်သူတို့ချိုးလူတော်မမြင်မမြင်ဘူးနော်ဝေးမှာဆိုတော့တို့ကပြောတာတဲ့အောင်ဆန်းစုကြည်ဘယ်လောက်ကြီးဆင်းမြင်တယ်ဆိုတော့တို့ကနားလေပါတယ်ဒါပေမဲ့ကျွန်တော်တိုင်းဝိုင်းနေရအရှင်းနေတွေကကြည့်လိုက်ပြန်တော့ဒီမဖြစ်နိုင်တဲ့ဒိဋ္ဌိတွေကိုကျွန်တော်ပုံမှန်ပြီမှာတိုင်းမျိုးဓာမြတ်တိုင်ပြန်ပြီးဆွဲထားအစ်စ်ကိုဖြစ်နေတော့ဘလို့မှဒီဓာမြတ်ဘလို့လောက်ရမလဲဆိုတာတခုပဲရှိတယ်စစ်တပ်ကိုပြန်ပြီးတော့ဥပဒေအောက်ကိုပြန်ရောက်အောင်လုပ်မှရတော့မယ်လေဒါအဲ့ဒါမှအောင်ဆုံးစစ်ကြီးကိုတွားပြီးတော့တာမလာဖြစ်ဖို့အချိန်ရောက်မယ်မောင်းရင်တည်းဥပဒေပေါ်မှာစစ်တပ်ရှိနေစီရင်တော့ဘလို့မှအောင်ဆုံးစစ်ကြီးကတာမလာဖြစ်လဲဘာမှမဖြစ်နိုင်ဘူးလေဒါပေမဲ့အဓိကကျွန်တော်အောင်ဆုံးစစ်ကြီးကိုတော့သူရေးသွေးရွေးချင်းပြည်ပေမဲ့ဒီဥပဒေကြီးကလှုပ်ထားတော့ဘလို့မှလှုပ်လို့မပါတော့ကျွန်တော်မြင်ရတယ်လေဥပဒေထက်မှပြတ်ထန်တာနဲတဲ့အဆင်မဟုတ်ဘူးလေသူတို့ကလူတစ်ယောက်ကိုသုံးမရအောင်လုပ်တာစစ်တပ်ကဘယ်ရင်လုပ်နေရလဲအခုဖြစ်နေဆိုတာ
ဟုတ်ကဲ
့အဲဒီခုဖြစ်ချင်တာကကျွန်တော်ကအောက်ဆောင်စစ်ကြီးတမရပဲအများဆုံးကဝိုင်းဝန်းမလို့ကုညီပေးပါတိုင်းသားတွေအကုန်လုံးဝိုင်းဝန်းမလို့လုပ်ပြီးပါလို့တိုင်းသားတွေအရေးကြီးဆုံးပဲတခုတော့ကျွန်တော်ပြောချင်တာဗျာတိုင်းသားကိုသူတို့ဦးစားပေးချင်ရင်တော့အကောင်ဆုံးတိုင်းသားတွေကိုရွေးထုတ်ပါလို့ကချင်ချင်းရှမ်းပြည်နယ်ဒီမှာကိုကိုစလေလောင်းလေးကိုကောင်းကောင်းရွေးတင်ပြီးတော့တက်လာမှာပါဆိုရင်အောက်ဆောင်စစ်ကြီးကသမလာပြန်ဖြစ်ဖို့နီးစပ်တော့ခြေခြေရှိတော့ပေါ့လေ
ဒါပေ
မဲ့ငင်းချမ်းကြီးအញ្ញန်ကြီးရပြီးတော့လှုပ်လို့ပါတယ်ဒါပေမဲ့သူတို့ကိုယ်စေလောင်းလေးကိုမကောင်းမမရွေးတင်ရင်တော့တောင်သောစစ်ကြီးလည်းနည်းနည်းရင်ဆိုင်ရမှာလို့တိုင်းသားအတွက်နဲ့ပေါ့လေဒါပေမဲ့အဓိကကျွန်တော်အောက်ဆောင်စစ်ကြီးကအကြံဉာဏ်တစ်ခုတော့ပေးချင်တာပါတယ်
ဟုတ်ကဲ့ပါခင်ဗျာဥက္ကံရေကျွန်တော် channel လူတွေလည်းအလှည့်ပေးချင်ပါသေးတယ်ဥက္ကံရေကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်တောထရှင်တစ်ယောက်လည်းရှိပါတယ်ကိုဝင်းဆာလင်းကြီးရပါကိုဝင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဆွေးနွေးနေတာကတော့ကျွန်တော်ဆွေးနွေးနေတာကတော့ကျွန်တော်တော်ဆန်းစုကြည်ဟာဒီသမရမဖြစ်နိုင်တဲ့ဒီဥပ္ပေဥပဒေတာတာဆိုတဲ့အခါကျတော့ဝင်းကြီးဘဝမှာဒီကနိုင်ငံသားရေးဝင်ကြီးလုပ်ပြီးတော့အဲပြည်တော်စုဝင်ကြီးချုပ်နေရာမှာဒီနေပြီးတော့အဲဆိုရဘွယ်ကိုဖွဲ့မယ်ဆိုရင်တော့ကိုကြီးကောင်းနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဝင်းကျေးဇူးပါဟုတ်ကဲ့ကိုဝင်းတော့ခုရှိတာဆွနေရင်လို့ရှိနေဟိုတို့ရေဒီယိုတစ်ချက်လောက်ပိတ်ထားပြီးရင်ကောင်းတယ်ခင်ဗျာကျွန်တော်ရေဒီယိုကပွင့်ထားတယ်နဲ့အတန်းအရာနဲ့ပြန်ဝင်နေလို့လေကျေးဇူးပါကျွန်တော်ပြီးရင်ပြန်ပြီးတစ်ခေါက်လှည့်ပေးပါမယ်နော်ဟုတ်ကဲ့အခုကျွန်တော်ဆွနေဝက်အတွက်ကိုအတန်းဖိုင်နဲ့ပေးပို့ထားတဲ့ပုံကိုတူလဲရှိနေပါတယ်မအီချောချောပါခင်ဗျာ
ဒေါအောင်ဆန်းစုကြည်ကိုမြန်မာပြည်သူတွေအဖြစ်စေခြင်းဆုံးကတော့သမဒပါပဲဒါပေမဲ့59ဆလုံးကြီးကတားဆီးထားလေတော့ဒေါ်စုကဆုံးဖြတ်ချက်ချရာမှာခိုင်မာပြတ်သားတယ်အယူအဆမှန်ကန်တယ်ဒါကြောင့်ပြည်သူလွတ်တော်ဥက္ကဋ္ဌနေရာဖြစ်စေချင်ပါတယ်ဒါမှမဟုတ်လည်းနိုင်ငံခြားရေးဝန်ကြီးနေရာပေါ့ကဘာတဝမ်းလုံးနဲ့ဆက်ဆံရမှာဒေါ်အောင်ဆန်းစုကြည်သည်ငင်းချရေးနိုဘယ်ဆုရှင်ကြီးဖြစ်တဲ့အတွက်အလွန်မဲ့စင်တော်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါကတော့ဟိုလူတွေရဲ့ဆန္ဒအမျိုးမျိုးကိုကျွန်တော်တို့လောလောဆယ်တော့ကြားခဲ့ရတာပေါ့နော်ဒါပေမဲ့လက်ရှိအခြေခံဥပဒေအရဟိုသမရတာဝန်ယူလို့မရတဲ့အခြေအနေမျိုးမှာရှိနေတယ်ဆိုတော့တကယ်လို့သာဒေါ်အောင်ဆန်းစုကြည်အနေနဲ့သမရတာဝန်မယူနိုင်ဘူးဆိုရင်ရောလက်ရှိအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့တာဝန်မျိုးတွေယူဖို့ဆိုတော့ဖြစ်နိုင်မလဲဒေါက်တာတစ်ဆွေအမြင်ကိုအရင်ဆုံးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အဲအခုဆွေးနွေးမယ့်အကောင်းဆုံးကကျွန်တော်တင်တဲ့ယာယီသဘောမျိုးဟိုကလာအတွက် UDP ဆွေးနွေးရမယ့်အနေအထားလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အားလုံးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေလာပမာပြည်တွေကဆွေးနွေးတဲ့ပုဂ္ဂိုလ်တွေနိုင်ငံကဆွေးနွေးတဲ့ပုဂ္ဂိုလ်တွေကလည်းဖြစ်စေခြင်းနဲ့ဆန္ဒရှိတယ်။ဖြစ်စေခြင်းနဲ့အမှအကန့်အသတ်ရှိတယ်။အဲဒီအကန့်အသတ်ကိုလည်းပြင်ဖို့လို့ပြင်ဖို့လိုလာမှာပေါ့နော်။အဲ့တော့မပြင်ခင်စက်ကြားမှာတော့ဒေါ်အောင်ဆန်းစုကြည်လုံနေတာကဟို လောလောလေးပြောရင်တော့လွတ်လွတ်တော်နေရာတစ်ခုပေါ့နော်လွတ်တော်အဟိုဟိုပေါ့ပြည်သူလွတ်တော်နေရာဥက္ကဋ္ဌနေရာပဲဟိုလိုရမယ်အနေထားလို့ဖြစ်နေတာပေါ့နော်ဒါကတော့ယာယီဖြစ်တယ်အဲ့ဒီတစ်ချိန်ထဲမှာသူကအဲ့ဒီတာဝန်ယူရင်းနဲ့ဒီအကန့်တထားတဲ့ဖွဲ့စည်းပုံဟိုပြင်ဆင်ရေးပေါ့လေဒီအကန့်တပြင်ဆင်ရေးဆိုတာကျွန်တော်တို့ဒေါ်စုသမ္မတဖြစ်ရေးပုံမှန်တစ်ခုလေး UTP ပြင်တာတဲ့အကျိုးကြောင့်စီလို့တဲ့မစီလို့တဲ့ပုံမှန်တွေပါပြင်ဆင်ရေးကိုသွားလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အလုံးဟာ NLD ဟာတော့အောင်ဆောင်စုတခုနဲ့မနိုင်ထားပြီးတော့လုပ်နေတဲ့ပုံစံမျိုးမဟုတ်ဘူးဆိုတာဟိုပြီးထပ်သိအောင်ပေါ့လေ။ဟိုပြဖို့အတွက်အဲ့တော့လွတ်တော်ဥက္ကဋ္ဌနေရာပဲရှိနိုင်တယ်လို့ဒါအရာကြီးသဘောကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုအောင်သူငယ်ရဲ့အမြင်ရောခင်ဗျလက်ရှိဒီအခြေခံဥပဒေအရလည်းကန့်သက်ချက်တွေတော်တော်များရှိရဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့သမရတာဝန်မယူပါဘူးဆိုရင်ရောဟိုလက်ရှိဟိုအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့ယာရုတာဝန်မျိုးတွေဖြစ်နိုင်စရာရှိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုဒီအစိုးရအဖြစ်ပေါ့နော်ဒါကဒီမလာအကုံတော့မှာဖွင့်မှာပေါ့ဆိုတော့လောလောဆယ်ကာလမှာအချိန်3 4လလောက်ရှိပါတယ်ဆိုတော့ဒီကြားထဲမှာပဲကျွန်တော်ထင်တယ်ဒီကျန်တဲ့ဥမာဒီတက်မလို့ကကိုယ်ယူကျန်တဲ့ဒီလေးနဲ့ပေါ့နော်ဒီနှိမ့်နိုင်ချက်တွေရဆိုရင်ကျွန်တော်ထင်တာကဒီသမ္မတအဖြစ်ဟိုဒေါန်ဆန်းစုကြည်အနေနဲ့ဟိုဖြစ်ဖို့ဟာအခွင့်အလမ်းရှိသေးတယ်လို့ကျွန်တော်ဖြစ်တယ်နောက်တစ်ခုကကျတော့ဒီ59ဆလုံးဆိုတဲ့ကိစ္စကလည်းဒါလူတွေလောက်ထားတဲ့ကိစ္စပဲဆိုတဲ့အခါကျတော့ဒီနှိမ့်နိုင်ချွေးနေမှုတွေပြီးသွားလို့ရှိရင်ကျွန်တော်ထင်တယ်ပြင်လိုက်ဖို့ဆိုတာကသိပြီးတော့အကြောင်းမဟုတ်ဘူးလို့ယူဆပါတယ်ဆိုတော့ကျန်တဲ့ဒီမှာလွတ်တော်ဥက္ကဋ္ဌနေရာမျိုးယူမယ်ဆိုရင်လည်းဖြစ်ပါတယ်ယာယီသဘောပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါတွေကလည်းအများကြီးအကန့်အသတ်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံကိုဟိုက်ကသူကဟို strong leadership နောက်တစ်ခါကျတော့ဒီ strong ဒီဘာကောင်လဲခိုင်မာတဲ့ခေါင်းဆောင်မှုဘာကောင်လဲအားကောင်းတဲ့ခေါင်းဆောင်မှုဒါကိုလူချင်းလို့သမရပါအာဏာတွေအများကြီးပုံပြရတဲ့အခါကျတော့ကျွန်တော်မြင်တဲ့ဒီယာယီရဲ့အသိပေါ်ဆုံ
းဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီလက်ရှိဒီဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီကျွန်တော်မြန်မာနိုင်ငံမှာဒီကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်ရေးအဖွဲ့မှာဟိုပါမပဲဘယ်လိုပြောမလဲဆိုတော့ဟိုဥမာစစ်တပ်နဲ့ပဲဖြစ်ဖြစ်ပါလေဟိုစစ်တပ်ကလည်းမြန်မာနိုင်ငံရေးမှာဩဇာကြီးလေတော့ဒီလိုမျိုးဒန်းလူရေးသူဆွေးနွေးနိုင်မယ့်အခြေအနေမျိုးရှိနေတယ်ဆိုတော့ဥမာဒီလွတ်တော်ဥက္ကဋ္ဌအပြင်တခြားဟိုယာယီကြားကာလပဲဖြစ်ဖြစ်ပါလေဖြစ်နိုင်တဲ့တခြား position တွေရောဘာတွေရှိအောင်မလဲဒေါက်တာတင့်ဆွေသဘောထားဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံအရတော့ဒီကာလုံဖွဲ့ထားတဲ့ဟာကသူကအချုပ်ကော်မတီကြီးလို့သဘောတော့တက်ရောက်တာပေါ့နော်အာဒါကလည်းကျွန်တော်တင်တဲ့ဆောက်ရွက်ပေါ်မှာရေးထားတဲ့ကော်မတီတစ်ခုဖြစ်ပြီးတော့သူရဲ့ခြေလက်ကိုပြီးခဲ့တဲ့9နှစ်အတွင်းမှာညံ့ညံ့ဆားဆားတော့ကျွန်တော်တို့သိမတွေ့ဘူးခင်ဗျာတနည်းအားဖြင့်ပမာနိုင်ငံရဲ့ဖွဲ့စည်းပုံဟာပမာနိုင်ငံရဲ့အုပ်ချုပ်မှုစနစ်ဟာ2008ဖွဲ့စည်းပုံရေးပြီမယ်လို့စာထဲမှာကာလုံသမ္မတအစသဖြင့်ပါပြီမယ်လို့တမရိုရဲ့အခန့်ကဏ္ဍကဟိုကအရေးကြီးဆုံးဆိုတာစာမပါဘဲနဲ့ဟိုလူတိုင်းလည်းသိရပေါ့နော်အဲ့တော့တမရိုကခရာကြတဲ့အချက်ပါအဲ့တော့ခုနကအောင်သူငင်းဆွေးနွေးသလိုဂျန်နက်ကာလာလေးမှာဒီညီနိုင်ဆွေးနွေးမှုတွေကနေပြည်လျက်ပြည်လေကြောင့်လမ်းကြောင်းပေါက်ကြီးတော့ရှိနေတာအမှန်ပဲခင်ဗျအဲကြောင့်လို့ဆိုတမရိုကိုလည်းကလည်းဒီနေ့စဉ်းစားမှာကဒီဖွဲ့စည်းပုံကြီးကိုဒီဝင်ရေးခဲ့တာရေးခဲ့တာက1995ခုနှစ်ဇန်နဝါရီလ9ရက်နေ့ပေါ့လေအဲ့ဒီမတိုင်ခင်ကနှစ်နှစ်လောက်တည်းသူကစထားတဲ့ဖွဲ့စည်းပုံကြီးအခုနှစ်တော်ကြပြီနောက်တစ်ချက်ကဒီဖွဲ့စည်းပုံထဲမှာ59စာလုံးကိုကန့်သက်ထားခြင်းဟာဒေါ်အောင်ဆန်းစုကြည်အတွက်မဟုတ်ဘူးလို့ဘလောက်ပဲအကြောက်ကန်ချင်းချင်းဒါကတော့ညင်းချက်ကမခိုင်လို့မှတ်နေအဲ့တော့သူတို့ကစိုးရင်ချက်ကြီးတွေနဲ့ရေးခဲ့တော့ဒီကာလအတွင်းမှာဒေါ်အောင်ဆန်းစုကြည်ဟာသူတို့စိုးရင်တလို့ဘာမှဖြစ်ခဲ့တယ်ဆိုတာပြန်စဉ်းစားနေတယ်နောက်တစ်ချက်ကအခု2015ယူကောက်ပွဲရက်လက်ကိုဘသူကမှမျောမငဲ့တာမဟုတ်အဲ့ထက်မှစစ်တက်လက်တမတော်လက်ပါတာပေါ့နော်အဲ့တော့မမျောတမ်းထားရခဲ့ဟာတွေဖြစ်လာတာကိုသူတို့ဖွဲ့စည်းပုံမှာမပါဘူးခင်ဗျနောက်ကဟိုတော်တော်ရှင်တူဆွေးနွေးတယ်လို့ဟာလာဘာသာရေးစသဖြင့်စိုးရိမ်မှုတွေအခုယူကောက်ပွဲပြီးတဲ့ရက်20တည်းပြီးအဲ့တည်းဟာဒီဘာသာရေးဟလာဟိုဆိုရမှုကိုအလုံးမိုးစီအောင်ဗာမြန်လုတ်ခဲ့တယ်တန်တရားရှိစရာတော့တခုမှမရှိဘူးဘာမှလည်းဖြစ်မလာဘူးပေါ့အဲ့တော့ဒီလိမ့်လုံး6လုံးကိုဖြောက်တင်တယ်အလားအလာလည်းမရှိဘူးဒီနေ့အပြင်အချိန်ကာလရပြင်တင်တယ်လို့တက်မတော်ကိုယ်တိုင်ကသိလို့ရှိရင်ဒီကာလုံးပေါ့လေကာလုံးနေရာမှာတော့အောင်စုကြည်ပါပါမပါပါအဲ့ဒါတနေရာတော့ကျွန်တော်တင်တယ်ပင်နေရာယူယူပါတာကြာကြောင်းရှိတဲ့အတွက်ဒီဒီပြန်လေးတဲ့ကာလပြန်သေးတဲ့ကာလမှာအဲ့ခွန်လောင်းကိုတမ်ဘောခေါင်းဆောင်မြားကနေပြီးတော့ တန်းပြည့်ရဲ့အခြေအနေကိုကြည့်ပြီးတော့ပြုပြင်ဖို့ရာခွန်းလန်းပေါ်ပါတယ်လို့ပဲထူတော်ရပါခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်အမြင်ရောခင်ဗျာ
NLD ရဲ့အခုလက်ရှိရွေးကောက်ပွဲရလာပေါ့နော်ဒါကလည်းဘယ်သူမှမပြောလည်နာပါဘူးကျွန်တော်ကိုယ်တိုင်လည်းဒီလောက်ထိဟိုလူလူအများစုကထောက်ခံလိုက်တယ်လို့မပြောလည်နာပါဘူးဆိုတော့ဒီအနေအထားမှာတော့အခုကဒီဒေါ်ဆက်စစ်ကြီးရဲ့ထောက်ခံမှုကိုပြည်ပြသွားတာအဓိမပြုလိုက်ကြတယ်ဆိုတော့ဒီအနေအထားမှာတကယ်လို့ဒီဖွဲ့စည်းပုံကိုမပြင်ဘူးဒေါ်ဆက်စစ်ကြီးကိုလည်းသမ္မတနေရာမပေးဘဲနဲ့အခုတိုင်းဆက်သွားရင်ဒီဖွဲ့စည်းပုံကတော်တော်ကိုအတုံးမဝင်တော့ဘဲနဲ့ဟိုကိုလိုကန့်လာဖြစ်သွားနိုင်တဲ့အနေအထားရှိပါတယ်ဆိုတော့ဒါကိုလည်းတစ်ဖက်ကကြံစည်စားဖို့လိုပါတယ်ဆိုတော့တစ်ဖက်ကဒီဖွဲ့စည်းပုံကြီးကိုဆက်ကိုင်ပြီးတော့ဟိုရေးမပါတော့တဲ့အနေအထားမျိုးဖြစ်တော့မလားသာမဟုတ်လို့ရှိရင်ဖွဲ့စည်းပုံအလုံးမဖြစ်တော့တဲ့အနေအထားပေါ့နော်။ဒါအဲ့လိုမျိုးဖြစ်တာတဲ့ဆိုင်ရင်ကျွန်တော်တို့လူအပ်တာကိုပြင်ဆင်ပြီးတော့ကျွန်တော်တို့ရှေ့ဆက်သွားနိုင်တာကိုကောင်းပါလေ။ဒါကြကလည်းဒီအယူသားပြန်လဲညီသားစီရေးအတွက်လည်းကိုကောင်းတယ်ကျွန်တော်တို့ဒီမိုကရေစီပြင်ကြောင်းလေးရေးအတွက်လည်းကိုကောင်းတယ်လို့ဆက်ပါ
။ဟုတ်ကဲ့ကျွန်တော်ဒီမှာတော်တာရှင်နေကိုလည်းပြန်ပြီးတော့ဆွေးနွေးမဲ့ပုံစံတွေကိုလည်းလှည့်ပေးချင်ပါတယ်။ကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းအမြင်ရောခင်ဗျာတကယ်လို့ဒေါ်ဆက်စုကြည်နေတဲ့ဒီကြာကလာပေါ့လေဆိစက်ညီနေနေတဲ့ကာလမှာပဲဖြစ်ဖြစ်ပေါ့လေသမရတာဝန်ယူခွင့်မရှိဘူးဆိုရင်ရောဒေါ်ဆန်းစုကြည်အနေနဲ့နင့်နာဆုံးရှုံးစရာဘာတွေများမြင်မိလဲ
ဒေါ်ဆန်းစုကြည်အနေနဲ့ကတော့နင့်နာဆုံးရှုံးစရာတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြည်သူတွေကတော့အများကြီးဆုံးရှုံးသွားနေတာပေါ့ဟိုဆုံးရှုံးသွားနိုင်မယ်ဆိုတာဒီမှဥမဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ကလည်းဟိုဘသူ့အားကိုးအမှန်မသိတဲ့ပုံစံမျိုးဖြစ်သွားမယ်သူကသမရမဖြစ်နိုင်တော့ဆိုရင်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကပြောသလိုပဲဒေါက်တာစုကြည်ကတမရမဖြစ်နိုင်တော့ဘူးဒါမဖြစ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ကပြောအဖွဲ့အစည်းမျိုးကိုဖွဲ့ဖို့လိုတယ်လို့ထင်တယ်ဒေါက်တာစုကြည်အနေနဲ့ပေါ့နော်ဟိုအဲ့ဒါအဲ့လိုဖွဲ့လိုက်ခြင်းအပြင်ဒီ Union Peace ဖြစ်တဲ့အတွက်ကြောင့်ငင်းငင်းကြီးကိုလည်းသူကတူဆောင်သွားလို့ရမယ်သူကဆိုဒီ developing အပိုင်းမှာလည်းဟိုဒီစီးပွားရေးကွန်ပျူတာမှုဘာညာပေါ့ဗျာအဲ့ဒါကြီးလည်းသူဥဆောင်လို့ရမယ်ပေါ့ဒီကောင်စီကိုဖွဲ့လိုက်မယ်ဆိုလို့ရှိရင်နော်ဒီUnion Peace ဖြစ်တဲ့တော်လို့ငင်းငင်းကြီးရောအုတ်ချိုကြီးရောဟောနောက်တရားချင်းကြီးရောစသည်တင်ပေါ့နော်ဒီဥစ္စာတွေနဲ့ပတ်သက်တဲ့ဥစ္စာတွေကိုဒီကောင်စီကနေပြီးတော့မှစောပြည့်ပြည့်ချပြီးတော့လုပ်အောင်အဲ့လိုလုပ်လို့ရှိရင်ဒီတက်မော်အနေနဲ့ရတယ်သူကပါရင်ဒီဖြစ်ပြီးမပါရင်ဒီဖြစ်ပြီးဒီလောက်ဆုဖြစ်တော့အနေနဲ့အတီးပြုတ်ထားတဲ့ဒီကောင်စီတခုဖြစ်တဲ့တော်မလို့သူအတိမတ်ပြုတ်ပြီးဆက်ဆံမယ်အလေးကဖြစ်လာအောင်ပေါ့ဗျာ
မဟုတ်
လို့ရှိရင်ကျွန်တော်တို့ကဆက်ကရှော့ပြီးမှကျွန်တော်တို့ကဆက်ရှေ့သွားလို့ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့အခုအနေထားကျွန်တော်ကတော့ကျွန်တော်အမြင်ပြောရအောင်ဒါအတက်ကရှော့ပေးလာနိုင်တဲ့အနေအထားတော့ကျွန်တော်ကတော့မမြင်ဘူးဟိုဒီပြုတ်ဆုံးစနေဝယ်လုံးမယ်ဆိုလို့ရှိရင်တို့ကျွန်တော်တို့လူချင်းရဲ့အဖြေပေါ့နော်ပြည်သူလူချင်းရဲ့အဖြေကတော့ရလာနိုင်တယ်လို့တော့ကျွန်တော်ကတော့သိမထင်ဘောဆက်စုကြည့်လို့ဒီတမန်နေရပေးလိမ့်မယ်လို့ကျွန်တော်မမျှော်လင့်ဘူးအဲ့ဒါကြောင့်မလို့ဒီကာလုံးကိုဒီအနေအထားရှင်နိုင်ခဲ့ပေါ့နော်ကောင်စီတစ်ခုကိုကျွန်တော်တို့ကဒီပြည်သူကတင်ရောက်တဲ့ဒီကိုယ်စားလှယ်တွေရဲ့အားနဲ့ကျွန်တော်ဖွဲ့စည်းပြင်တယ်ပေါ့ဗျာအဲ့ဒါလို့တော့ကျွန်တော်မြင်တယ်ပေါ့ဗျာ
ကျွန်တော်မြင်ပေါ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောတာရှင်မြန်မာပြည်ကနေရှင်းနေဦးကျော်လင်းရလဲကျွန်တော်တို့အတန်ဖိုင်နဲ့ပြေဖို့ဆွေးနွေးချက်တခုရှိနေပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗ
ျပုံမှန်59စလုံးဟာရုံတကောင်ကိုထောင်ဖန်းထားတဲ့ထောင်ချောက်တခုလို့မြင်ပါတယ်တကယ်တကယ်မှာမိနေတာကကြားတကောင်ဖြစ်နေလေတော့မုတ်ဆုပ်အဖို့ဖြုတ်ဖို့အခက်တွေ့နေပြီပေါ့ကြားခွန်အားရှိလေတော့ကြော်ဝင်းကဘယ်လိုလွတ်အောင်ရုတ်ထွက်ရမလဲသိတာပေါ့ကြားလဲရုံရောပိုက်ကွန်လဲကွဲဆိုလိုပုံမှန်59စလုံးဟာလဲစက်ကူစုပ်လို့ပြဲသွားပြီပေါ့ပညာရှိတဲ့သူကလွတ်တော်ဥက္ကဋ္ဌတောင်မလို့ပဲဘယ်နိုင်ငံသွားသွားတမရနဲ့အတူသွားမယ်ဆိုတော့ကမ္ဘာနိုင်ငံတွေကလည်းလက်ခံကြမှာသိကြတယ်ပိုဆို့သွားတာကပုံမှန်59စလုံးကိုရေးဆွဲခဲ့သူတွေအဖို့သူတို့ထင်သလိုမဖြစ်ပဲ NLD ကိုတမရ2ယောက်နဲ့တမရအထက်ကပုဂ္ဂိုလ်3ယောက်စလုံးကိုပြေးလဲရသလိုဖြစ်နေပြန်တာပေါ့အိုက်ကီဒိုပညာလိုသူကအားနဲ့သူ့ကိုပြန်တိုက်ခိုက်တဲ့နီးပေါ59စာလုံးကိုရေးဆွဲခဲ့သူတွေအဖို့ဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးဆောင်ရွက်ပေးတာကသာသူတို့အဖို့ဂုဏ်သိက္ခာရှိတဲ့ထွက်ပေါက်တစ်ခုဆိုတာသိကြသလိုဖြစ်နေပါပြီခုရပိုင်သတင်းတွေကလည်းဒီအခြေအနေကိုဥတီနေပြီဖြစ်လို့ဥသိမ့်စိန်အစိုးရအနေနဲ့ဘယ်လောက်ပညာရှိတဲ့အစိုးရဖြစ်မလဲပြတ်တာရတော့မယ်အခြေအနေကိုရောက်ရှိနေပြီလို့ပြောချင်ပါတယ်ဗျာ
โอเคဦးကျော်လင်းကတော့သူကတော့ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဟိုဘယ်တာဝန်မဲ့ယူနိုင်ငံတကာကတော့သူ့ကိုအတိမတ်ပြုလေးစားနေမယ်ဆိုတဲ့သဘောမျိုးပြောတာပါဒါပေမဲ့တခုရှိတာတကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့သမရတာဝန်မယူပါဘူးဆိုလို့ရှိရင်ဥမာနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာတန်တမန်လှုပ်ထုံးလုံနည်းတွေအရအကန့်အသတ်တွေရှိမလာနိုင်ဘူးလားဥမာဒေါ်ဆန်းစုကြည်အနေနဲ့ကဒီမှာအာဆီယံလိုတခြားနိုင်ငံတကာထိပ်သီးအစည်းအဝေးပွဲလိုမျိုးမှာဒီသမရတူမဟုတ်တဲ့အတွက်ဟိုတက်လို့မရတာမျိုးလို့တန်တမာရေးရအရာအဲ့လိုမျိုးအကန့်အသတ်တွေအဟန့်တားတွေရောမကြုံနိုင်ဘူးလားဒေါက်တာတင့်ဆွေမြင်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနိုင်ငံတန်ခင်းမန်ခင်းမှာဒီ protocol ကိုခေါ်တော့ပေါ့နော်အဲဒီဟာကတော့ရှိတယ်ဒီဟာကိုတော့နိုင်ငံတိုင်းကလေးစားလိုက်နာကြရတယ်ခင်ဗျာအဲ့တော့ရှိတဲ့ဟာကိုတော့ကြော်ပြီးတော့တော်အောင်သုံးကြည့်ကြသွားမှလည်းမဟုတ်ဘူးခင်ဗျာအဲ့တော့ဟိုငါကောင်းဆောင်ပြည်တဲ့သမတမဟုတ်ပြီမဲ့ဆိုတာမျိုးလို့တော်အောင်သုံးကြည့်တော့လုံးမှာမဟုတ်ဘူးဒါကြောင့်တော်အောင်သုံးကြည့်တာသမတမလို့ရတဲ့ကာလဆိုရင်အဲ့ဒီနိုင်ငံကတန်ခင်းတမန်ခင်း protocol အရာပမာနိုင်ငံရဲ့အကုန်သိခါပါအကျစင်းစီမှာဖြစ်တယ်လို့ယူဆပါတယ်ဒါကြောင့်ဒီအချက်ကလည်းပဲကစားကိုစားလုံးပါဝင်ပေါ့နော်ဒီပွဲစည်းပုံမဖြစ်လို့ရတယ်ပြင်ဆင်ရေးကိုဒါတွန်းအားပေးတဲ့အချက်တစ်ချက်ဖြစ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ကိုအောင်သူငင်းသဘောထားအောင်ခင်ဗျအခုတကယ်လို့သာဒေါ်ဆန်းစုကြည်နေနဲ့သမတတာဝန်မယူအောင်ဆိုရင်အဲ့လိုနိုင်ငံတကာဆက်ဆံရေးပဲဖြစ်ဖြစ်တန်ငင်းတမန်ငင်းအရာပဲဖြစ်ဖြစ်ဟိုတိကျနေတာဆရာအမတိုင်းပြည်တွင်းထိခိုက်နေနာစရာဒါမှမဟုတ်လေဒေါ်အောင်ဆက်စုကြည်တူးချင်းပုဂ္ဂိုလ်တူးချင်းပဲဖြစ်ဖြစ်ပေါ့လေထိခိုက်နေနာစရာဘာတွေများမြင်မိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီလိုပေါ့ခုနပြောတဲ့အာဆီယံလို့ကျွန်တော်တို့နိုင်ငံတကာအဖွဲ့ကြီးအကြီးကြီးတွေပါပေါ့နော်ဒါကတော့သူတို့ရဲ့ခုနကတော့တစ်ဆွေဆွေးနွေးကြလို့ပါပဲသူတို့ရဲ့လှုပ်ထုတ်လုပ်နေတဲ့ဟိုတာဝန်မရှိတဲ့လူကတော့သွားတက်လို့မရတဲ့အနေအထားရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်ပြန်ကြည့်မယ်ဆိုရင်ရှီတောင်အားရှာပါပဲဟိုစင်ကာပူမှာဆိုရင်ကျွန်တော်တို့စီနီယာဝန်ကြီးပေါ့ဗျာဒီကွန်ယူရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ time မှာလည်းအရင်တော့ကဒီဝန်ကြီးချုပ်ဂျင်လတ်ဖြစ်နေတဲ့အချိန်မှာလည်းဒီရဲ့အကိုတက်ဆင်းပေါ့နော်သူကတချို့နိုင်ငံတကာစာချုပ်ကိစ္စတွေမှာဒီဂျင်လတ်ကလက်မှတ်သွားမထိုးခင်မှာသူကအရင်ကြိုပြီးတော့သွားပြီးလုံပြီးလောက်ထားတဲ့စီယုံထားတဲ့ပြောဆိုထားတဲ့ဆိုရဲဟိုဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်လာကတော့ဒီနိုင်ငံတကာစာတမကြီးကိစ္စတွေမှာတော့လုံနိုင်ကြိုင်နိုင်တဲ့အနေထားတော့အများကြီးပါဒါပေမဲ့တချို့တရဝင်ဟုတ်ပါမော်နော်တချို့ဒီလိုနိုင်ငံတကာအစည်းအဝေးတွေမတက်ရတာဆိုတော့ဒါမျိုးပြဿနာတော့ရှိနေတယ
်။ဟုတ်ကဲ့နောက်တစ်ခုကအခုကျွန်တော်အစီအစဉ်အဆုံးမတက်ခင်ပေါ့လေအစီအစဉ်အဆုံးတက်ဖို့တမင်းနဲ့လောက်တော့ကြံပါသေးတယ်။တကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့ဟိုအခုဆက်ဆက်ဆွေးနွေးညှိနှိုင်းမှုတွေရဖြစ်နိုင်တဲ့အလားအလာတွေလည်းတစုံတရာဆက်ဆက်ဒေါက်တာတင်းစုလည်းပြောသွားပါတယ်။လမ်းကတော့ရှိနေသေးတယ်ဆိုတော့တကယ်အခုလက်ရှိနိုင်ငံရေးခင်းချင်းရဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်မယ်ဆိုဖြစ်နိုင်မယ်အခွင့်အလမ်းရာဂိုင်နှုန်းရခံမှန်းပြီးပြောမယ်ဆိုရင်ရောမနေရာကတော့ရှိရလို့ဒေါက်တာတင်းဆွေအနေနဲ့ပြောလို့ရမလဲ
ဟုတ်ကဲ့အဲဒီခံမှန်းချက်ကကျွန်တော်တို့တရက်နဲ့တရက်တောင်မတူတဲ့အနေထားပေါ့နော်ဒီနိုမာရှိရတဲ့ကယူကော့ဘွယ်ရလက်ကြီးညာပြီးကလေးကဟိုတုံညာကနေစခဲ့တာပေါ့နော်အခုဆိုရင်တော့ကျွန်တော်ခံမှန်းပေါ့လေအနည်းဆုံး90ရာခိုင်နှုန်းတော့ရောက်လာပြီလို့ထင်ပါတယ်ခင်ဗျ
โอเคကိုအောင်သူငယ်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီနိုဝင်ဘာ10ရက်ရွေးကောက်ပွဲနောက်ပိုင်းအစပြီးဒေါက်တာတင်းဆွေပြောသလိုပေါ့လေနိုင်ငံရေးခင်းချင်းကတော့တနေ့ချင်းတနေ့ချင်းကိုကျွန်တော်တို့ပြောင်းနေပါတယ်ဥပမာဆိုပါတော့ဥပမာဟိုဒေါ်အောင်ဆန်းစုကြည်ကဒီထိတ်ဟိုထိတ်တီး300နဲ့တွေးဖို့ကိစ္စတောင်းဆိုတာမျိုးလို့ပေါ့လေဒီလိုမျိုးတနေ့နဲ့တနေ့ပြောင်းလဲနေတာရောရှိပါတယ်ဒါပေမဲ့လက်တလောအခင်းချင်းအရာရာဂိုင်နှုန်းနဲ့ခံမှန်းမဲ့ဆိုရင်ဘယ်နှရာဂိုင်နှုန်းတော့ရှိမယ်လို့ကိုအောင်သူငယ်မြင်လဲခင်ဗျာ
ခုနဟိုဆရာဒေါက်တာတင်းဆွေခံမှန်းတယ်ပါပဲကျွန်တော်တော့50လို့ခံမှန်းနေတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်တော့50ကဒီတက်ကိုပို့ပြီးတော့အလေးပေးခြင်းနဲ့အတော်ရှိပါတယ
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးကြတဲ့ဥအောင်သူငယ်ဒေါက်တာတင်းဆွေနဲ့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်တဲ့ကြောင့်ဒီနေရာကပြောကြလို့ပါတယ်ခင်ဗျာ။
ဒီနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရေးချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရဲ့လက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့ကြိုးစားသင့်ပါသလားဒါမှမဟုတ်အမျိုးသားပြန်လဲတင့်မြဲရေရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ
။ဒ
VOA American တန်ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းကိုစာရေးဆက်သွယ်ကြဖို့သောရရှင်တို့ထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့တန်ရှိနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကကြေညာပေးပါအောင်ရှင
်။တူရကီနိုင်ငံကနေရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီနဲ့ဆီးရီးယားနယ်စပ်အနီးမှာပစ်ချခဲ့ပြီးတဲ့နောက်၄ရက်ကြာမှာပဲတူရကီရဲ့ပေါ်ကိုစီးပွားရေးရာဒဏ်ခတ်မှုတွေလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်။တူရကီကုန်ပစ္စည်းတချို့တင်သွင်းမှုတွေကိုကန့်သတ်တာရုရှားမှာရှိနေတဲ့တူရကီလုပ်ငန်းတွေကိုကန်ထရိုက်နောက်ထပ်ထပ်တိုးမှုတွေတားမြစ်တာနဲ့ရုရှားနိုင်ငံကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေထည့်သွင်းထားတဲ့အရေးယူဒဏ်ခတ်မှုအမိန့်ကိုသမ္မတပူတင်ကစနေနေ့မှာလက်မှတ်ရေးထိုးခဲ့တာပါဒီမိန့်ထဲမှာရုရှားကနေတူရကီကိုစင်းလုံးကလေရင်ပြန်တမ်းမှုခရီးစဉ်တွေရပ်ဆိုင်းဖို့နဲ့တူရကီမှာသွားရောက်လည်ပတ်တာပါဝင်တဲ့ခရီးသွားအစီအစဉ်တွေကိုရုရှားခီးသွားကုမ္ပဏီတွေကရောင်းချတာတွေရပ်ဆိုင်းဖို့တွေလည်းပါဝင်ပါတယ်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားစေခဲ့တဲ့အင်ကာနေကရုရှားတိုက်လေယာဉ်ပစ်ချခံရပြီးကြတဲ့ကရုရှားဘက်ကတူရကီပေါ်လက်စားချေတုံ့ပြန်သွားမယ်လို့ချိန်ချောက်ခဲ့တာပါအမေရိကန်နိုင်ငံသားတမောင်းများစွာရဲ့တယ်လီဖုန်းခေါ်ဆိုမှုအချက်လက်တွေကိုဗဟိုအစိုးရကမှတ်တမ်းတင်စုဆောင်းနေတာတွေကိုစနေညမှာဆုံးသတ်တော်မှာဖြစ်ပါတယ်အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ Country Wonder Hall Edward Snowden ကဖွင့်ချလိုက်ပြီးတဲ့နောက်မှာပဲလျှို့ဝှက်အစီအစဉ်နဲ့ပတ်သက်လို့အခြေတင်ပြောစရာတွေလည်းပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ခေါ်ဆိုတဲ့ဖုန်းနံပါတ်တွေအများအများကိုမှတ်တမ်းတင်သိမ်းဆည်းနေတဲ့အစီအစဉ်အစားပုံမို့ပြီးတော့တိတိကျကျနဲ့ပြစ်မှတ်ထားထောက်လန်းတဲ့ပုံစံနဲ့အစားထိုးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအေဂျင်စီကတောက်ကြနေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်မာလီနိုင်ငံမြောက်ပိုင်းကစ်ဒဲမှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းကိုစစ်သွေးကြွတွေကစနေနေ့အစောပိုင်းမှာတိုက်ခိုက်ခဲ့ပါတယ်ရော့ကက်နဲ့တိုက်ခိုက်မှုကြောင့်ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်2ယောက်နဲ့အရဲသားဝန်ထမ်း1ယောက်သေဆုံးခဲ့ပြီးလူပေါင်း20လောက်ဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရသူတွေက၄ဦးရဲ့အခြေအနေတော်တော်ဆိုးတယ်လို့မာလီနိုင်ငံကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတို့ကပြောပါတယ်ဘယ်အဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးပြီးခဲ့တဲ့သတင်းဘက်ကလည်းဘိုကိုဟာရမ်ဒီခါမှာရှင်ဘာမာကိုမြို့မှာရှိတဲ့အဆင့်မြင့်ဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ရကလူ20ထက်မနည်းသေဆုံးခဲ့ရပါတယ်
တဲ့ရင်ချင်းချုပ်ကိုမနန္ဒချန်ကကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ David Magnus ဖြစ်ပါတယ်တနင်္ဂနွေနေ့မနေ့ VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်တွေနဲ့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့အင်စင်တာတွေပြေဝကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.